Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ19ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ24 25 32နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စပိန်ဆိုရကဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲကတလုညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်ချင်းချောင်းနေမယ်ဆိုရင်တော့ဒေသနာလွတ်တော်မှာခွဲထွက်ရေးမဲခွဲဆုံးဖြတ်မယ်လို့ကတလုညာကောင်ဆောင်တွေကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်မချသိရင်ရက်တွေကထပ်မံထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ခွင့်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မှာစစ်တပ်ကလူအခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတယ်ဆိုပြီးမြန်မာတပ်မတော်အပေါ်ဒဏ်ခတ်ပိတ်ဆို့ဖို့အမေရိကန်လွှတ်တော်အမတ်တွေတောင်းဆိုနေတာကြောင့်ဒီမြန်မာဒီမိုကရေစီအပြောင်းလဲတွေအတွက်ထိခိုက်စေလိမ့်မယ်လို့သုံးသပ်ကြပါတယ်
ဟုတ်တဲ့ချက်ကတော့ဝန်ထဲကြအခြေအနေတွေကစကံကြီးနဲ့ဟိုမြောက်ဆက်ဒေသတကယ်ကိုဖြစ်သွားတဲ့အနေအထားတွေဖြစ်တယ်ဆိုတာကိုဆိုရအနေနဲ့
လူပောင်တိဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပြောကြားသွားတာပါဒီအကြောင်းနဲ့အတူဒီဖားကန်ဒေသမှာအဲရဲတွေနဲ့ရေမစေးကြောက်ရှာသူတွေကြားအဓိကယုံဖြစ်ရာကလူသေဆုံးတဲ့သတင်းနဲ့တခါမောင်းတော်ဘက်မှာဒီမူရစီဝါအများအမြောက်အများကိုဖမ်းဆီးမိတဲ့သတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီသတင်းတွေမတိုင်ခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပါ
။စပိန်ဆိုရကဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲကတလုညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းချောင်းနေမှာဆိုရင်ဒေသနာလွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်တော်မှာဖြစ်ကြောင်းကတလုညာကောင်ဆောင်ကာလစ်ပိုချတမွန်ကဒီကနေ့ပဲပြောလိုက်ပါတယ်။စပိန်ဝန်ကြီးချုပ်မာရီယိုနိုရက်ခွိုင်းကတော့ကတလုညာဒေသမှာဒီလဆန်းကျင်းပခဲ့တဲ့လူလူဆန္ဒခံရပွဲပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခဲ့ခြင်းရှိမရှိဒီကနေ့ခြားသာပြည်တွင်နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဖို့ကတလုညာကောင်ဆောင်ကိုပြောဆိုထားတာပါ။ကတလုညာကောင်ဆောင်ဘက်ကတော့တမန်ဝင်လွတ်လပ်ရေးတရားဖြစ်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာကြီးညာထားပေမဲ့စပိန်ဆိုရနဲ့စစ်ဆန်ညှိနှိုင်းလို့အတွက်တရားဝင်အကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းပြောဆိုထားပါတယ်။တမန်ရဲ့ကုံဆုံးမဲ့ဒီကနေ့မှာပဲရည်တည်ခြင်းနဲ့ပတ်သက်လို့စာတစောင်ကိုလည်းထပ်မံပေးပို့ထားတာပါ။စပိန်ဝန်ကြီးချုပ်ယုံကတော့အစိုးရကကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့ခြေခံဥပဒေပါပြဋ္ဌာန်းချက်အပိုက်155ကိုကျင့်သုံးဖို့အစိုးရအဖွဲ့အထူးအစည်းအဝေးကိုစနေနေ့မှာခေါ်ယူထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ။အော်တိုဘာလတရနေ့ကကျင်းပခဲ့တဲ့လူလူဆန္ဒခံရေးပွဲမှာတော့ကတလုညာမဲဆန္ဒရှင်တွေကတိကျလွတ်လပ်တဲ့နိုင်ငံတကာနိုင်ငံဖြစ်ခွဲထွက်ရေးထောက်ခံထားကြပါတယ်။ဆန္ဒခံရေးပွဲမှာတော့မဲပေးခွင့်ရှိသူတော့မပြည့်တပြည့်လောက်ကမဲပေးခဲ့ကြပြီးစန့်ကျင်သူတွေကလည်းမဲပေးပေးပဲကန့်ကွက်ခဲ့ကြတာပါ။စပိန်ဘဟုအစိုးရကတော့လူလူဆန္ဒခံရေးပွဲဟာတရားဝင်မှုမရှိဘူးဆိုပြီးကြေညာထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တပုံတွေဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်တာမှာစစ်သား43ယောက်ထက်မနည်းကြဆုံးခဲ့တဲ့အကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကန်ဒါဟာမြို့ကစစ်စခန်းမှာမနည်းအစောပိုင်းတိုက်ခိုက်မှုကြောင့်စစ်သား9ဦးဒဏ်ရာရခဲ့ပြီး6ယောက်ကတော့ပျောက်ဆုံးနေပါတယ်။စီးနင်းတိုက်ခိုက်ခဲ့တဲ့တာလီဘန်တွေတဲက10ဦးသေဆုံးကြောင်းလဲအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချင်ညာခဲ့တဲ့တာလီဘန်တွေရဲ့ထုတ်ပြန်ချက်မှာတော့အာဖဂန်စစ်သား60တည်ဆုံကြောင်းဖော်ပြခဲ့တာပါ။စီးနင်းတိုက်ခိုက်မှုကိုတော့အသေးကံကားပုံခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာစစ်စခန်းကိုတနတ်သမားတွေကပြစ်ခတ်ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။တာလီဘန်တွေဥဆောင်တဲ့အလားတူတိုက်ခိုက်မှုတွေထဲမှာအခုနောက်ဆုံးစစ်စခန်းကိုစီးနင်းတိုက်ခိုက်မှုဟာဒီသတင်းပါအတွင်းတတိယအကြိမ်လည်းဖြစ်ပါတယ်။အင်ကာနေထုံးကလည်းနိုင်ငံအရှေ့ပိုင်းကာဒက်စ်မြို့ကရဲတင်နှံချောင်းကိုစီးနင်းတိုက်ခိုက်မှုမှာလူ52ယောက်ထက်မနည်းသေဆုံးခဲ့ပြီးတရက်ထဲမှာပဲတောင်ပိုင်းဂါဇနီမြို့မှာလည်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်
။စစ်သွေးကြော်ရေးလက်ကဒီသတင်းပတ်စော်ပိုင်းပြန်လည်လွတ်မြောက်လာတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့တွေလက်ချက်နဲ့ထိတ်တဲ IS စစ်သွေးကြော်တူသေဆုံးခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းဖိလစ်ပိုင်စစ်ဘက်တာဝန်ရှိသူတွေကပြောဆိုနေကြပါတယ်။ဒီလနီစောပိုင်းကအပြန်အလှန်ပြစ်ခတ်မှုတွေအတွင်းတည်ဆုံးသူစစ်သွေးကြ20လောက်မှာမလေးရှားနိုင်ငံဘွားမာကမော့အာကမက်ပါဝင်တယ်လို့ယူဆထားကြတာပါတက္ကမှုတွေအတွင်းကတင်နိုင်ငံရဲ့ဒဇာဂန်နှုတ်ရဲ့ပြောဆိုချက်တွေအရစစ်သွေးကြခေါင်းဆောင်တည်ဆုံးတယ်လို့ယုံကြည်ရတဲ့အကြောင်းစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါဒါပေမဲ့လည်းအလောင်းကိုတွေ့ရှိပြီး DNA မျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးပြီးမှသာတည်ဆုံးကြောင်းတရားဝင်အတည်ပြုနိုင်မှာဖြစ်ပါတယ်တည်ဆုံးတယ်လို့ယူဆထားတဲ့ထိတ်တန့်စစ်သွေးကြခေါင်းဆောင်အရှိတော်အရှာဒီသားက IS အစိုးရအဖွဲ့ခေါင်းဆောင် Isnilo ာပီလွန်နဲ့နီးစပ်မှုရှိသူတူလည်းဖြစ်ပါတယ်စစ်သွေးကြခေါင်းဆောင်ဟာပီလွန်ကတော့ဖိလစ်ပိုင်စစ်တပ်ရဲ့ထူးဆစ်စင်ရေးအတွင်းဒီသတင်းပတ်ထဲမှာပဲအစ်မြင့်ခေါင်းဆောင်နောက်တူးဖြစ်တဲ့အိုမာခရမ်မာတူးနဲ့အတူသေဆုံးခဲ့တာပါသေဆုံးသွားပြီလို့ဆိုနေတဲ့အာခမက်ဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာမင်ဒါနာကိုကျွမ်းပေါ်ကလူကြီး2,000လောက်ရှိတဲ့မာရွေမျိုးကိုစီးနင်းတက်ခိုက်မှုအတွက်ငွေကြေးနဲ့တက်ခိုက်ရေးသမားတွေကိုပို့ဆောင်ရမှာတာဝန်ယူခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်
ပြည်ပမှာဒိတ်တဆိတ်ဖွင့်လှစ်ထားတဲ့ငွေစင်းတွေနဲ့ပတ်သက်နေတဲ့ပနားမားပေပါစ်လို့သိကြတဲ့အထောက်အထားတွေနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရက်ကိုအကျင့်ပြတ်ချဆမှုနဲ့တရားစွဲဆိုလိုက်ပါတယ်အစ္စလာမဘတ်မြို့တော်ကအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးတရားရုံးရဲ့ဒီကနေ့တရက်ခွင်မှာအသက်68နှစ်အရွယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအပြင်တမိဖြစ်သူမာရန်နဲ့တမက်ဖြစ်သူမိုဟာမက်ဆာဗဒါတို့ကိုပါတရားစွဲဆိုတာဖြစ်ပါတယ်သမီးနဲ့သမက်တို့ကတော့တရားခွင်ကိုလာရောက်ခဲ့ကြပြီးအပြစ်မရှိကြောင်းရှောက်လဲခဲ့ကြပါတယ်။ကင်ဆာယောဂါအတွက်ဇနီးတဲ့ဆေးကုသမှုခံယူနေရဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်ရှိနေတဲ့ဝင်ကြီးချုပ်ဟောင်းရှရစ်ရဲ့အကျိုးဆောင်ရှေ့နေကလည်းအပြစ်မရှိကြောင်းရှောက်လဲခဲ့တာပါ။သမီးဖြစ်သူကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာအခြေမြင့်မရှိဘူးဆိုပြီးဒေါသတကြီးတုံ့ပြန်ပါတယ်။ပနားမနိုင်ငံအခြေဆက်အကျိုးဆောင်ရုံးကနေပြီးခဲ့တဲ့နှစ်ထဲပေါက်ကြားခဲ့တဲ့အထောက်အထားတွေအရဝင်ကြီးချုပ်ဟောင်းရဲ့မိသားစုဟာတရားဝင်ကြေညာထားခြင်းမရှိဘဲပြည်ပမှာပိုင်ဆိုင်မှုတွေရှိနေကြောင်းတွေ့ရှိခဲ့ရကပါကစ္စတန်တရားရုံးချုပ်ကဝင်ကြီးချုပ်အဖြစ်ရည်အချက်မပြည့်မီကြောင်းဆုံးဖြတ်ခဲ့ပြီးဇူလိုင်လတည်းမှာပဲယာဒူးကဖယ်ရှားခံထားရတာဖြစ်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံပြင်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်ခြေနေတွေကြောင့်မကြသေးရင်ရက်တွေကထပ်မံထွက်ပြေးလာကြတဲ့ဒုက္ခတွေကိုအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ခွင့်ပြုလိုက်ပါတယ်။တနင်္ဂနွေနေ့ကဆက်လို့ဘင်္ဂလားဒေ့ရှ်နယ်စပ်နေရောက်လာခဲ့ကြပြီးဝန်ခွင့်ရဖို့စောင့်ဆိုင်းနေကြတဲ့ရိုဟင်ဂျာဒုက္ခတွေခံမှန်းချေ1000ကျော်လောက်ကိုအ мян ဆုံးဝန်ခွင့်ပေးဖို့ကုလသမဂ္ဂကတိုက်တွန်းခဲ့ပြီးဒီကနေ့မှပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကခွင့်ပြုလိုက်တာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ် UNHCR ကတော့ထောက်တော့ချီရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်အနီးဝင်ခွင့်ရဖို့စောင့်ဆိုင်းနေရတွေကိုအဝေးထင်း drone ရင်နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းဒီသတင်းပတ်ဆော်ရင်မှာပဲထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလူကြုံရေးကင်းစကန် 30 လောက်ကို ARS အစွန်းရောက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာလူကြုံရေးတပ်ဖွဲ့တွေကလိုက်လံချေမွန်းရကနောက်ဆက်တွဲပရိပခတ်တွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာ 58,000 ကျော်ရှိနေပြီဖြစ်ကြောင်းလဲ UNHCR ကသတင်းထုတ်ပြန်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကမိဘမဲ့ကလေးပေါင်းထောင်ပေါင်းများစွာကိုစတင်စီးရင်ကောက်ယူနေပါတယ်။မိဘမဲ့ကလေးရေတွဲဟာ1000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပေမဲ့အတိအကျပြောဖို့ခက်ခဲရှိနေစေဖြစ်တဲ့အကြောင်း Cox's Bazar ခရိုင်လူမှုဝန်ထမ်းဌာနဒုတိယညွှန်ကြားရေးမှူး Pritam Kumar Chaudhary က VOE ကိုပြောပါတယ်။ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကတော့မိဘမဲ့တွေဖြစ်ဘင်္ဂလားဒေ့ရှ်အာဏာပိုင်ထံစီးရင်သွင်းထားသူအရေးတွဲဟာ14,940ရှိကြောင်းနဲ့တဝက်လောက်ကိုတော့လူမှုဝန်ထမ်းဝန်ကြီးဌာနကစီးရင်စရာတွေနဲ့တိုက်ဆိုင်စစ်ဆေးနေကြောင်းလည်းပြောဆိုထားပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတန်းခတ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ကြပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တန်းခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြောင်း Reuters သတင်းကဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ERSA အစွန်းရောက်အုပ်စုကိုရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေလူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာကဆွဆွဲထားကြပါတယ်။မနေ့တုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးထံပေးပို့ခဲ့တဲ့ Republican နဲ့ Democrat Outlook တို့အမတ်တွေရဲ့စာရဲမှာတော့မြန်မာစစ်တပ်နဲ့လူခွင့်ရချိုးဖောက်သူတွေအပေါ်လိုအပ်တယ်လို့အရေးယူဖို့လိုအပ်ကြောင်းတိုက်တွန်းထားတာပါ။ဝင်ကြီးတေလာဆန်ကတော့ရခိုင်ပြည်နယ်ကလူခွင့်ရချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။ ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကစားမြန်မာနိုင်ငံမှာစစ်ကောင်ဆောင်တဲ့အနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတာရွေးချယ်ရမယ့်အချင်းဖြစ်ကြောင်းလဲဝါရှင်တန်မှာကျင်းပခဲ့တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကနှီးနှောဖလှယ်ပွဲမှာဝန်ကြီးတီလာဆန်ကပြောဆိုခဲ့တာပါမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်စင်ရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆင်းနေကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်
။နောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့တိုဂိုနိုင်ငံမှာသမ္မတဖော်နဆင်ဘေးအုပ်ချုပ်မှုဆုံးသတ်ဖို့တောင်းဆိုဆန္ဒပြသူတွေနဲ့လွန်ကျွေးတပ်ဖွဲ့ဝင်တွေကြားအထူးကြုံဖြစ်ရာကလူလေးဦးထက်မနည်းတည်ဆုံသွားပါတယ်။မျိုးရုံးလုံးကဆန္ဒပြပွဲအတွင်းပြစ်ခတ်မှုကြောင့်အရသာတူတည်ဆုံခဲ့ပြီးမျိုးရုံးရဲ့မြောက်ဖက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဒုတိယအကြီးဆုံးမြို့စကုတ်တင်းမှာ3ဦးတည်ဆုံကြောင်းလဲလွန်ကျွေးရေးဝန်ကြီးဘုံမူကြီးဒမဟမ်ယက်ကမနေ့တုန်းကပြောဆိုလိုက်တာပါမင်းတို့ကအတိကယုံနေအတွင်းဆန္ဒပြသူ60လောက်ကိုဖမ်းဆီးခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဖြစ်သူသမရဟောင်းရဲ့အရေးအယာကို2015ခုနှစ်ကလေးကစက္ကန့်လာခဲ့တဲ့သမရနာစင်ပေရာဟုကစင်ပေရဲ့နှစ်ရက်ကြာတောက်ဆူဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင်တွေစီစဉ်ခဲ့ကြတာပါ။2030ပြည့်နှစ်အထိသမရရာဟုထပ်ဆောင်ဝင်ရစေမယ့်ဖွဲ့စည်းအုပ်ချုပ်ပုံပါသမရတက်တန်းကိုပြင်ဆင်တိုးချက်ပြဋ္ဌာန်းဖို့သမရကဆွပြုခဲ့တဲ့ဩဂုတ်လကစလို့တိုဂိုနိုင်ငံတွင်ဆန္ဒပြပွဲတွေပေါ်ပေါက်နေရလဲဖြစ်ပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာအဆိုးရွားဆုံးဘုံးခွဲတိုက်ခိုက်မှုတံခံခဲ့ရသူတွေအတွေ့ထောင်နဲ့ချီတဲ့ပြည်သူတွေချီတက်ပွဲမှာဆိုမာလီသမ္မတကအယ်ရှာဘတ်စစ်သွေးချောင်းအဖွဲ့ကိုတိုးမြှင့်ချေမှုန်းဖို့ဂရုပြုလိုက်ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကတောင်းနဲ့ချီတဲ့ပြည်သူတွေမြို့တော်မိုဂါဒီရှုမှာချီတက်ခဲ့ကြပြီးလူ300နီးပါးသေဆုံး400ကျော်ဒဏ်ရာရခဲ့တဲ့ဖောက်ခွဲတိုက်ခိုက်မှုကြီးရဲ့လက်သေးကိုရှုတ်ချခဲ့ကြတာပါ။တိုက်ခိုက်မှုရဲ့လက်သည်အဖြစ်အယ်ရှာဘတ်စစ်သွေးချအဖွဲ့ကိုအစိုးရကပြစ်တင်ထားပါတယ်။ပြီးခဲ့တဲ့စနေနေ့ကုန်တင်ကားပုံပောက်ကွဲမှုအတွင်းတေဆုံးထဏ်ရရသူတွေအတွက်တက်ရောက်စုတောင်းခဲ့သူတွေကိုသမ္မတကမင်ခွန်းပြောတာမှာအယ်ရှာဘတ်စစ်သွေးချအဖွဲ့ကိုချေမှုန်းဖို့မိဘမဲ့ကလေးတွေအတွက်စင်တာတစ်ခုတည်ထောင်ဖို့အမေရိကန်ဒေါ်လာ14သန်းသုံးစွဲမယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့တာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာမှာပါတိုက်ရိုက်နှာစင်နေပါတယ်ခင်ဗျာ။ကြာသပတေးနေ့ညဘက်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အရင်ဆုံးသတင်းလွှာတွေကိုနှာစင်ရပါမယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတယ်လို့ဆိုပြီးမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်40ကျော်ကတိုက်တွန်းလိုက်သလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးပြောဆိုနေကြပါတယ်။ဒီအခြေအနေကလက်ရှိသွားနေတဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။မက်ကင်ဖြူတွေကစူးစီးတင်ပြမှာပါ
။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဒုက္ခတွေတိမ့်နေချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတာတွေနဲ့ပတ်သက်လို့နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့အထူးသဖြင့်ဒီမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာပါ။မနေ့ကပုဂ္ဂလူနေ့ကပဲအမေရိကန်လွှတ်တော်အမတ်တွေကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတဲ့တံခတ်အရေးယူမှုတွေချမှတ်သွားဖို့အမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်လာလို့တံခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းလိုက်တာပါ။နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးနေရတဲ့အခြေအနေကိုကမ္ဘာကဒီအတိုင်းလက်ပိုက်ကြည့်မနေသင့်တော့ဘူးလို့ပြောဆိုသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီထိပ်တန်းတာဝန်ရှိသူတွေကလည်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းရရောက်တဲ့အထိဖြစ်လာနေတယ်လို့ပြင်းပြင်းထန်ထန်ဆွဆွဲပြောဆိုနေတာပါ။ဒါ့အပြင်ကုလသမဂ္ဂထွေထွေညီလာခံမှာရှေ့သတင်းပတ်တင်မြမအရေးဆွေးနွေးတဲ့အခါမြမနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှတ်နိုင်ဖို့တိုက်တွန်းပြောဆိုတာတွေလည်းရှိလာပါတယ်။ဒီလိုနိုင်ငံကဖိအားတွေထိုးမြင့်လာတာဟာတမ်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နိုင်တာကြောင့်မြမအစိုးရအနေနဲ့ပေါ်ပါနဲ့နဲ့ကင်တွယ်ဖို့လိုအပ်တယ်လို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပြောဆိုပါတယ်
။ဟိုတစ်တစ်ချက်ကတော့ဝန်ထဲစရာအခြေအနေတွေကတကံကြီးအမှောင်မြောက်ဖက်တွေကတကယ်ကိုဖြစ်သွားတဲ့အနေအထားလေးဖြစ်တယ်ဆိုတာကိုအစိုးရအနေနဲ့ဟိုအတိအမှတ်ပြီးလို့လိုလိမ့်မယ်လက်ခံမှုလိုလိမ့်မယ်ကျွန်တော်အနေနဲ့ထင်တယ်နှစ်တစ်ချက်ကဒီဘလူမမယွန်းနေဖြစ်ခဲ့တယ်လေဟိုကအကောင်းမွန်တဲ့ရည်ရွယ်ချက်နဲ့လှုပ်တာပဲဖြစ်ဖြစ်ဒီလိုအမားယွန်းဆိုတာကိစ္စတိုင်းမှာရှိနိုင်တယ်ဘလူအမားယွန်းနေဖြစ်ခဲ့တယ်လေဆိုတဲ့ကိစ္စကိုတော့ ဟိုတည်တည်ကြကြနိုင်ငံတကာအဖွဲ့အစည်းတွေနဲ့အထူးသဖြင့်တော့ကမ္ဘာကူလသမဂ္ဂနဲ့တည်တည်ကြကြပူးပေါင်းဆောင်ရွက်ပြီးတော့စုံစမ်းစစ်ဆေးဖို့လိုရလို့ထင်တယ်ဒါကနှစ်တစ်ချက်နောက်သုံးတစ်ချက်ကတော့အကယ်၍အမားရင်းတွေရှိခဲ့တယ်ဆိုတာကိုတွေ့ရှိခဲ့လို့ရှိရင်လည်းပဲအမားရင်းနဲ့ပတ်သက်တဲ့တာဝန်ရှိရလူတွေကိုကြောသားရင်သားမခွဲကြပဲနဲ့ဟိုတည်တည်ကြကြအေးအေးဆောင်ဖို့လိုလိမ့်မယ်လို့ကျွန်တော်မြင်တယ်ပဲလို့ထင်တယ်အဲ့ဒါမှနိုင်ငံတကာရဲ့ယုံကြည်မှုကိုကျွန်တော်တို့ပြန်ရလိမ့်မယ်အဲ့လိုအခြေအနေမလုပ်ဘူးကျွန်တော်ကဘူးခံနေတယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့ယုံကြည်မှုကိုရဖို့အတွက်ကအတွက်တော်ခက်လိမ့်မယ်ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးရဲ့အတွက်ပဲဖြစ်ဖြစ်အဲ့ဒီဒေတာရေးရှိဖွံ့ဖြိုးတိုးတက်ရေးရဲ့အတွက်ပဲဖြစ်ဖြစ်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်မှအများကြီးလိုတယ်အဲ့ဒီကိစ္စတွေကျွန်တော်လို့ဆုံးရှုံးရမယ်အခြေအနေရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်
မြန်မာနိုင်ငံကိုတစ်ချိန်ကလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတစ်ခုအဖြစ်မြင်ခဲ့တယ်လို့အခုပြန်ပြီးတော့ဒီလိုမြင်လာတာမျိုးကကောင်းတဲ့အလားလားမဟုတ်ဘူးလို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
မနင်္ဂနွေ PR တွေကပူတိုးတဲ့သဘောမျိုးရှိတယ်။အဲ့နေရာမှာ PR ဆိုရင်ညာ sentiment ကြီးက PR ပေါ့ကိုညီမီးက PR မျိုးလုံးဝင်လာနေတဲ့သဘောမျိုးဖြစ်တယ်။အခုတော့မှကပ္ပပန်ကနေသူတို့အတိုးမဲ့ထုတ်ချင်းမဲ့ကိစ္စတွေကိုသူမချီတော့ဆိုတဲ့ပုံစံဖြစ်လာတာလည်း PR တစ်မျိုးပဲဖြစ်တယ်။ PR တစ်ခုကတော့ကျွန်တော်အရင်ဆုံးကလူခွေချုပ်ဖောက်မှုရှိတဲ့နိုင်ငံဆိုပြီးတော့ PR တွေကအဲ့နာမည်ဆိုနေပဲပြန်ပြီးတော့ပြန်ရောက်လာရင်တိုင်းပြည်ကရှေ့ကိုသွားနိုင်မှာမဟုတ်ဘူး။ဒါကြောင့်ကျွန်တော်ဒီမှာကအခုဆိုရင်တိုင်းပြည်ကပြန်လည်ထူထောင်ရေးသွားရမယ့်အခြေအနေမျိုးဖြစ်တယ်။ပြန်လည်ထူထောင်ရေးကိုသွားတဲ့အခြေအနေမျိုးမှာကျွန်တော်တို့ခုနလိုမျိုး PR တွေဖိတ်ဆို့မှုတွေရှိလာရင်အစိုးရကဘယ်တော့မှစေတနာကောင်းကောင်းဒီနိုင်ငံတကာစီးပွားရေးနဲ့လူမျိုးရင်ကျေးမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးတယ်။ဒါပေမဲ့တိုင်းပြည်မှာရင်းနှီးတယ်မရှိဘူး။ဝိုင်းဝန်းကူညီမဲ့နိုင်ငံတကာမကူညီလို့ရှိရင်လွတ်ဆောင်ရခက်ခဲနေတယ်။အဲဒီအဲ့ဒီပုံမှာဘသူတွေကဘသူအဖြစ်တင်လာမလဲဆိုတော့ပြည်သူပြည်တင်ထားတဲ့ပြည်သူအစိုးရပဲလက်ညှိုးထိုးလာလိမ့်မယ်အစိုးရဘောအယုံကြည်မှုတွေပြည့်စည်လာလိမ့်မယ်တစ်ချိန်တည်းမှာနိုင်ငံတကာကလည်းခုနဟိုပုံပြီးတော့ရန်သူတို့မြင်လာတဲ့အခြေအနေမျိုးဖြစ်ရမှာအဲ့လိုဖြစ်လာတဲ့ချိန်ကတိုင်းပြည်အတွက်မကောင်းဘူးဗ
ျရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်စ်လ25ရက်နေ့ကလုံခြုံရေးရဲခင်စခန်း30ကျော်ကိုအစိုးရအကြမ်းဖက်အဖွဲ့အာဆာကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံချိန်မုံရကနေနောက်ဆက်တွဲပြစ်ပတ်ခါတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံတွဲကိုထွက်ပြေးလာတဲ့သူပေါင်းဟာ9သိန်းကျော်ရှိနေပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောဆိုထားပါတယ်မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျစီစဉ်လှုပ်ဆောင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်အခုလိုအချိန်တူကာလအတွင်းမှာလူတွေသိမ်းတဲ့ချီစုလိုက်ပြုံလိုက်ထွက်ပြေးရတာဖြစ်တယ်လို့လည်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြပါတယ်ရှင်
။မိုက်ကင်ဖြူတွေတင်ပြခဲ့တာပါ။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ကချင်ပြည်နယ်ကကြောက်စိမ်းထွက်ရှိရာဖားကန့်ဒေသမှာရေမစေးကြောက်ရှာသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံရင်းဆန်ခတ်ဖြစ်ပွားပြီးရဲကပစ်ခတ်တာကြောင့်လူအနည်းဆုံး5ယောက်သေဆုံးပြီး20ကျော်ထိကြိုက်တန်ရာရရှိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့ဖားကန့်ဒေသမှာမြေပြိုရာနဲ့အခုလိုရိုးရင်းဆန်ခတ်ဖြစ်ပွားပြီးတေဆုံးတာတွေဟာမကြာခဏဖြစ်ပွားလေရှိတာပါဒီတစ်ခေါက်အခင်းဖြစ်ပွားတာကတော့ဖားကန့်မြို့နယ်လုံခင်းအုပ်စုမစွရန်ကျေးရွာနဲ့ဆိုင်းရာကျေးရွာအကြားက13လုံးကုမ္ပဏီလုပ်ကွက်မှာဗုဒ္ဓဦးနေ့ည10နာရီကျော်မှာဖြစ်ပွားခဲ့တာပါဒီရုံရင်ဆန်ခတ်ဖြစ်ပွားတာနဲ့ထိခိုက်တေဆုံးတဲ့အခြေအနေကိုလုံခင်းဒေတာကန်ကိုနောင်းလက်ကအခုလိုပြောပါတယ်
။ကျင်းဖြစ်ပွားပုံကရင်းစီးသမားလေးတယောက်ကဒီသူ့ရဲ့ဒီစစ်တုံးကျင်းထဲမှာဝင်ပြီးတဲ့အချိန်မှာရဲနဲ့ရုံရင်ဆန်ခတ်ဖြစ်တာပါ။အဓိကတော့ရင်းစီးသမားနဲ့ဒီရဲက5ယောက်လောက်ရှိတယ်။ရုံဆန်ဖြစ်တော့ရဲဘက်ကရင်းစုံခဲနဲ့စပောက်ကိုပြောတယ်။ပောက်တော့မှရဲ့မဟာတောက်ပကျင်းနဲ့ဒီစစ်တုံးလုံးကလည်းစက်နေဆိုအဲရင်းစီးသမားတွေကလာတော့ထောက်ပိုင်းပေါ့ဒါပေမဲ့ပဏိပခရင်းဆိုင်ဖြစ်တော့အယောက်600လောက်ရှိတယ်။အဲ့600လောက်မှာကျဲတွေဝိုင်းပေါက်တော့အမှပက်ဖိုးတကြီးရှိပက်ဖိုးတကြီးကိုကျဲနဲ့ဝိုင်းပေါက်တယ်ပြီးလို့ရှိရင်မြှို့တယ်မှာရဲ9ယောက်ကလည်းသူတို့ကလည်းဒီကားနဲ့မောင်းထွက်ပြေးရပေါ့နော်ထွက်ပြေးတဲ့ချိန်မှာအဲ့ကုန်းရောက်တဲ့ချိန်မှာတနတ်နဲ့သူကဒီတရဇတ်ပြစ်ခတ်တော့တယ်ပြစ်ခတ်တဲ့ချိန်မှာပေါ်ချင်းဒီ9ဦးတည်တာပေါ့နော်9ဦးတည်ရဲ့မှာ20ဦးကတော့ကျွန်တော်တန်ရရတယ်
တရားရသူ17ယောက်ကိုမြစ်ကြီးနားဆေးရုံကိုပို့ဆောင်ထားကြောင်းနဲ့ကြံ9ယောက်ကိုလုံခင်းဆေးရုံမှာကုသနေကြောင်းပြောပါတယ်။ ဒီရုံရင်ဆန်ခတ်ဖြစ်ပွားမှုမှာရင်စေးကြောက်ရှာဖွေသူတွေကတိုက်ခိုက်တာကြောင့်တာဝန်ကျတဲ့ရဲတပ်ရင်း14ကရဲမှုအပါအဝင်ရဲတပ်သားတချို့ထိခိုက်ဒဏ်ရာရကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။အခင်းဖြစ်ပွားတဲ့အပေါ်မှာဖားကန်းမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်စိုးကကုမ္ပဏီလုပ်ငန်းရှင်တွေရောရင်စေးကြောက်ရှာဖွေသူတွေဘက်ကပါတရားဥပဒေကိုလိုက်နာမှုအားနည်းတဲ့အတွက်အခုလိုဖြစ်ပွားရတာလို့သုံးသပ်ပါတယ်။
နောက်ဆက်လို့ရတော့ဒါအရောတရားဥပဒေကိုလိုက်နာမှုအားနည်းတယ်လို့ပြောလို့ရတော့မှာပြောရတော့မှာပေါ့ဗျာဒီမှာရဲတိုက်ရင်းနေတော့ထားတဲ့ဓိကရွေချက်ကကုမ္ပဏီနဲ့ရင်းဆွေးရကြမှာမလုံလောက်တဲ့ဓိကရင်းမဖြစ်ဖို့အတွက်သူတို့ကဈာနာဆောင်ရပေးဖို့ဆိုပြီးမှသူတို့ထားထားတာထားတာခုကတဲ့ပဲဓာတ်ရိုက်ဖြစ်နေတဲ့အခါကျတော့တစ်ဖက်မှာကလည်းပဲဟိုထားနေနေကြတာရဲတော့ဟာလာပီဒီအိုကုညီပေးရမဲ့လူတွေကဟာလာဒီကုမ္ပဏီတစ်ခုတည်းကိုပဲဟာလာအကာအကွယ်ပေးနေတယ်လို့ညင်နေကြတဲ့အမြင်ရှိတယ်ဗျာ
ဘုဒ္ဓနေ့ကအခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးမင်းများနိုင်ဖို့ဖားကန်းမျိုးနယ်ကအုတ်ချုပ်ရည်မှုယုံနဲ့လုံခင်းရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြည့်ဆိုတာမရှိခဲ့ပါဘူး။ဖားကန်းဒေသမှာကြောက်စင်းတူးဖော်တာကိုစစ်ရန်တရားကြီးတွေအသုံးပြုပြီးတူးဖော်ခဲ့တဲ့နောက်မြေစာပုံပြိုကျတာနဲ့ရုံရင်းဆန်ခတ်ဖြစ်ပွားတာတွေမကြာခဏဖြစ်ပွားခဲ့ပြီးလူသေးပျောက်တွေရှိခဲ့ပါတယ်။ဒီနှစ်မေလအတွင်းကစကိုင်းတိုင်းဒေသကြီးခန်းတီမြို့နယ်မကြံခကြောက်စင်းမော်မှာရင်စေးကြောက်ရှာဖွေသူတွေနဲ့ရဲလုံခြုံရေးတပ်ဖွဲ့အကြမ်းမှာပြိပခဖြစ်ပွားပြီးရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ရင်စေးကြောက်ရှာဖွေသူအနည်းဆုံး၄ယောက်သေဆုံးခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတော့ကြောက်တူးဖော်ရေးကုမ္ပဏီတွေကိုဥပဒေနဲ့အညီဆောင်ရွက်မှုရှိမရှိစစ်ဆေးတာတွေရှိခဲ့တယ်လို့တရားမဝင်နေထိုင်တဲ့ရင်မစေးကြောက်ရှာဖွေသူတွေကိုလည်းကြောက်စိမ့်မော်ကနေထွက်ခွာဖို့အမိန်ထုတ်ပြန်ခဲ့ပါတယ
်။ဟောရရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်နက်တွေဖမ်းဆီးမိတာမကြာခဏမူရစီဝါတွေအမြောက်များဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိထိရောက်ရောက်အရေးမြူနိုင်တာဘာကြောင့်များပါလဲ။အရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနေပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့စိတ်ကြွစေးတွေဖမ်းမိတဲ့သတင်းကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မောင်နှောခရိုင်မှာနှစ်ရက်အတွင်းစက်သိန်းပေါင်း3000နီးပါးတန်ဖိုးရှိတဲ့မူရစ်ဆေးပြားတန်းသုံးသိန်းကျော်ဖမ်းမိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေဆက်ဖြစ်တဲ့မောင်နှောခရိုင်ဘက်ကခုနောက်ပိုင်းမူရစ်ဆေးမှောင်ခိုးကုန်ကူးတဲ့လမ်းကြောင်းတွေဖြစ်နေတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့အဝင်တံတားမှာရဲအနာဘိန်တွေကစစ်ဆေးရင်းနဲ့စိတ်ကြွစည်းတွေဖမ်းဆီးမိခဲ့တာပါ။နှစ်ရက်အတွင်းဖမ်းမိတဲ့စိတ်ကြွစည်းကတော့တသန်း၄သိန်းကျော်ရှိတဲ့အကြောင်းမောင်တော်ခရိုင်ဒူရဲမှုကြီးညံဝင်းဦးကအခုလိုပြောပါတယ
်။ဟိုဘာလို့မနေ့ကတော့ကျွန်တော်ဆယ်လာကျော်တော့ဟိုကျွန်တော်မြို့အဝင်စစ်ဆေးပြပါမိတယ်စမရ။အဲမနေ့ကတော့ဟိုဘာလို့အမကကျွန်တော်ကိုသိန်း5000 5000 5000ဒီမောင်ပါတယ်ဟိုဘာလို့ရောက်ပါတော့။အော်သူတို့ကကျွန်တော်ဒီရဲလုံကနေကျွန်တော်ဆွဆင်းနေတယ်ပါကျွန်တော်တို့ကပေါ့ညနေပိုင်းတော့ကျွန်တော်ဖလက်ကင်းလေးနေတယ်ဟိုပေါ့ကျွန်တော်မျိုးကိုရက်ခွန်ငါပြတ်ပါလေကျွန်တော်တို့အဲ၄သိန်း၆000ကျော်မီဒီယမ်ပါလေအဲ့လေဂျူနဲ့ဂျူတည်းရောပစ္စည်းရောဒီကတော့အမကျွန်တော်စက်ကွန်နေနေတော့ပါပေါ့ပြေဆန်တယောက်ရယ်ပြီးတော့မူရစီဝါ၄သိန်း၆000ကျော်ရယ်ဟုတ်ဟုတ်မဒီတော့ကတော့ကျွန်တော်တို့ဂျူနဲ့ရောက်ရယ်ပြီးတော့မူရစီဝါကကျွန်တော်တို့6သိန်း5000 5500အဲ့ဒါလေးကိုကျွန်တော်တို့ဒီပေါ့ဒီဥရလက်ကြီးကျွန်တော်တို့ဟိုပါပေါ့လေဟိုပါဆွဆင်းဆောင်ရနေပါလေ
ကာလတန်ဖိုးအရာဆိုရင်တော့ကျက်သိန်းပေါင်း 3,000 နီးပါးတန်ဖိုးရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့ထဲမှာပဲထောက်ပို့တန်ရင်အမှတ် 8.8 ကတပ်သား2ဦးတယ်ဆောင်လာတဲ့စိတ်ကြွစီတသန်း 8 သိန်းကျော်ကိုလည်းအောက်တိုဘာလ10ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါ။မြန်မာဘင်္ဂလားနယ်စပ်ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာကျက်သန်းပေါင်း 1,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း 68 သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့က နေမြေကန်အနာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဖေဖော်ဝါရီလထဲမှာပဲမောင်တော်အလေတန်ကောက်ကားလမ်းမှာရှိတဲ့ရွှေဘဟုဖုံးတော်ကြီးကျောင်းအတွင်းမှာပဲစက်တန်းပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပေါင်း46တန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မေလပထမပတ်ထဲမှာတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့အခြေဆိုင်ခမရ964ကဘုံမူတူတပ်ဖွဲ့ဝင်တူနဲ့အရက်သားနှစ်ဦးတို့ထံကနေစိတ်ကြွဆေးပေါင်းအလုံးကြီး4,400ကျော်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။မေလ17ရက်နေ့ကတော့ဘူတီတော်မြို့နယ်ထဲမှာစိတ်ကြွစီအလုံးရေ16သိန်းကိုပြည်နယ်အိတ်တွေနဲ့ထည့်ပြီးကုန်တင်ကားနဲ့ပြောင်းလဲတယ်ဆောင်လာစဉ်ဖမ်းဆီးမိခဲ့ပါတယ်။စက်တင်ဘာလအတွင်းမှာပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးခဲ့တဲ့မွတ်စလင်ဒုက္ခသည်တွေထံကနေစိတ်ကြွစီပြား2000ကျော်ကိုလည်းဘင်္ဂလားနယ်ကြားဆောင်တပ်တွေကဖမ်းမိခဲ့ပါတယ်ရှင
်။ VV သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။မဲခေါင်မြစ်ထဲမှာ၄နိုင်ငံပူးတွဲကင်းလှည့်လုပ်ငန်းကိုမပြတ်လှုပ်ဆောင်နေပြီးတရုတ်နိုင်ငံဟာအဓိကအခန်းကဏ္ဍကနေပါဝင်နေတာပါဒီလိုပူးတွဲကင်းလှည့်တာရှိနေတဲ့အတွက်မဲခေါင်မြစ်အတွင်းမွေးရည်စေဝါမှောင်ကိုရောင်းဝယ်တာနဲ့အခြားဒုစရိုက်လုပ်ငန်းတွေကြာဆင်းသွားတယ်လို့လည်းမြင်နေကြပါတယ်ရိုက်တာသတင်းတပုတ်ပို့အချိန်ခံပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါ
ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထင်ထင်နိုင်ဖို့နဲ့အိန္ဒိယနိုင်ငံတွင်နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့မဲခေါင်မြစ်တစ်လျှောက်ပူးတွဲကင်းလှည့်လုပ်ငန်းမှာတရုတ်နိုင်ငံဟာအဓိကခန့်ခန္ဓာကနေပါဝင်နေတာပါမဲခေါင်မြစ်ဟာအရှေ့တောင်အခြားဒေသကနိုင်ငံတွေကိုဖျက်ဆီးထားတဲ့အဓိကမြစ်ကြီးတစ်စင်းဖြစ်ပါတယ်တရုတ်မြန်မာလာအိုနဲ့ထိုင်းလေးနိုင်ငံပူးပေါင်းပြီးဒီမြစ်ကြောင်းတစ်လျှောက်တရားဥပဒေစိုးမိုးရေးလုပ်ငန်းကို2012ခုနှစ်ကတည်းကလှုပ်လာနေကြတာပါလာစဉ်ကင်းလှည့်လုပ်ငန်းဟာမဟာဗျူဟာမြောက်အဓိကရေကြောင်းလမ်းတစ်ခုမှာတရုတ်နိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုဒစီတစ်ပိုင်းလည်းဖြစ်ပါတယ်။တရုတ်ရဲတပ်ဖွဲ့ဝင်တူဖြစ်တဲ့တန်ဂျင်းဝါဟာမဲခေါင်မြစ်တစ်လျှောက်မှာတာဝန်ထမ်းဆောင်လာတာနှစ်ပေါင်း20ကျော်ရှိပါပြီ။တရုတ်ဂုဏ်တင်သင်္ဘောနှစ်ဆင့်ဖြစ်တဲ့ဟွာပင်းနဲ့ယူဆင်းတို့ကို2012ခုနှစ်ကရွှေတရီကန်ဒေသနာမှာလက်နက်ကန်ရာဇဝတ်ဂိုင်းသားတွေကတိုက်ခိုက်ပြီးတရုတ်သင်္ဘောသား13ဦးကိုတိုက်ပစ်လိုက်ပြီးချိန်ကလေးကတန်ဂျင်းဝါရဲ့ဘဝဟာပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီအခင်းဖြစ်တဲ့နေ့ကသူ့တင်ငယ်ချင်းတူနဲ့တယ်လီဖုန်းပြောခဲ့သေးပြီးအရီတငယ်ချင်းဟာအခင်းဖြစ်ရမှာတည်ဆုံသွားတယ်လို့တန်ကပြောပါတယ်ဒီပေါ်တရုတ်နိုင်ငံကပြက်ပြက်သားသားတုံ့ပြန်ခဲ့ပါတယ်တရုတ်သင်္ဘောနှစ်ဆင့်တိုက်ခိုက်ခံရပြီးတရုတ်သင်္ဘောသားတွေအသက်ခံရတာမှာအဓိကဒဏ်ရာရှိတဲ့မူရစ်ဂိုင်းကောင်းဆောင်နော်ခန်းကိုတရုတ်ကဖမ်းဆီးပြီးနောက်ပိုင်းမှာတည်တံပေးစီရင်ခဲ့ပါတယ်အဲ့ဒီအချိန်ကလေးကပူးတွဲကင်းလှည့်လုပ်ငန်းကိုစတင်ခဲ့ပြီးတန်လည်းအဲ့ဒီလုပ်ငန်းမှာပါဝင်လာခဲ့ပါတယ်သင်္ဘောသားတွေအသက်ခံရတဲ့အဖြစ်အဆိုမျိုးဒီမြစ်မှာနောက်ထပ်ဖြစ်မလာတော့ဘူးလို့သူမျှော်လင့်ထားကြောင်းတန်ကပြောပါတယ်
။ "我希望他的这条江啊就是说
I hope the bloody tragedy on the river will never happen again."
That the မြစ်နဲ့ဖြစ်ရဆိုမျိုးဒီမြစ်မှာနောက်ထပ်ဘယ်တော့မှမဖြစ်တော့ပဲမဲခေါင်မြစ်ဟာမြစ်တစ်လျှောက်ကနိုင်ငံတွေအကြားလုံခြုံရေးနဲ့ချစ်ကြည်ရင်းနှီးမှုဆက်ကြောင်းတစ်ခုဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ကင်းလက်လုပ်ငန်းမှာ၄နိုင်ငံကရဲရဲရှိတွေတာဝန်ခွဲဝေပါဝင်ကြပါတယ်။ဖန်နူဝတ်ထိုင်ဆာကွန်ကတော့ကင်းလဲဖွဲ့မှာပါဝင်တဲ့ထိုင်းအမျိုးသမီးရဲရာရှိတူပါ။
With the joint patrol Thailand acts as the observer.
ဥရကင်းလဲလုပ်ငန်းမှာထိုင်းနိုင်ငံကလစ်လာသူဖြစ်ပါဝင်ပါတယ်
။လာအိုရဲရာရှိဖူမိုင်းဆန်ကာဖုန်းကဒီလုပ်ငန်းမှာတရုတ်နိုင်ငံရဲ့အရေးပါပုံကိုအထူးပြောဆိုပါတယ်။
China has played a key role in the joint patrol that helps stable security along the river. It has sent
ni jong tiao lon jong ye ti nyin se de pu twe kin hle de lo ngan ma tiao nai ngan ga adika akhan kan na ga ni pa win ni ba de. Tiao nai ngan ga tin mo yi twe a mya song po tha da ba.
Kin hle lo ngan ba win de ta tin pu paw saung ya mu phu myo twe yi twe yan mon ngwe ko le tiao ga ti cha ta mat tha ba de. Liao ye yue che ga ro lon jong yi a kaung mu ne in ni jin nai ngan twe ne kong twe yi a sin pi si bo ba.တရုတ်နဲ့ကျန်သုံးနိုင်ငံကရတဖွဲ့ဝင်တွေဟာပူးတွဲကင်းလှည့်အစီအစဉ်60ကျော်ကိုလုပ်ခဲ့ကြပြီးပါပြီ။ဒီလိုကင်းလှည့်စောင့်ကြံနေတာကြောင့်မူရစ်စေဝါရောင်းဝယ်တာနဲ့တခြားရာဇဝတ်ပြစ်မှုတွေရော့ကျသွားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ VOA ကနေထုတ်လွှင့်ခဲ့တဲ့မြတ်အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ဒါမှမဟုတ် VOA ကိုစာတဲ့ကနေတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညခင်1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကို9:00နာရီအထိလိုင်းနိုမီတာ 25kHz 11965လိုင်းနိုမီတာ 32kHz 9339လိုင်းနိုမီတာ 51kHz 9885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပြစ်ကတိုက်ခိုက်မှုမရှိလို့မြန်မာရေးသုံးသက်မလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ်SCA ဟာအမိနာမအဖြစ်ပြစ်ကတက်ခိုက်ရေးသဘောတူစာချုပ်ဖြစ်ပါတယ်အနှစ်သာအဖြစ်တော
့ SCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းပြောကြားသွားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးခန္ဓာလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဆယ်ကျော်သက်မိန်းကလေးတွေမှာစိတ်ကြလက္ခဏာအတွေ့များလာတဲ့အကြောင်းကိုတင်ပြထားပါတယ်ဗြိတိန်နိုင်ငံမှာ14နှစ်အရွယ်မိန်းကလေး၄ဦးမှာ2ဦးကစိတ်ကျလက္ခဏာတွေဖြစ်ပေါ်နေတယ်လို့တွေ့ရှိချိန်မှာပဲမြန်မာနိုင်ငံကအကြောင်းကြီးအရွယ်ဆယ်ကျော်သက်တွေမှာလည်းစိတ်ကျတာနဲ့ဆက်ဆက်တဲ့လက္ခဏာတွေအတွေ့များလာရတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကသုံးသပ်ထားပါတယ်ဒီအကြောင်းစေတက္ကသိုလ်1စိတ်ကျန်းမာပညာဌာနပမောက္ခဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคปมคดอกเตอร์เตงครับสนเราดีบีทีနိုင်ငံลิเวอร์พูลတက်ကတူอ่ะဗောเนาะလုတ်တဲ့သူတေသနာအသစ်တစ်ခုရာဒီ14နှစ်အရွယ်မိန်းကလေး၄ယောက်มาဆရာကြီးတယောက်ကစိတ်แทကြတဲ့ယောဂလက္ခဏာတွေတွေ့ရတယ်လို့ဆိုထားတဲ့ခါကျတော့အရင်သိထားတာတဲ့အများကြီးများနေတယ်ဗောဆရာเนาะအဲ့တော့ဒီနေရာမှာဒီ
โอเค
နောက်ပိုင်းလူငယ်တွေအနေနဲ့ဗောเนาะဆိုရှယ်မီဒီယာပါဝင်ဒီစိတ်ဖိစီးမှုတွေစာမွေးပွဲတွေတရက်ဒီခန္ဓာကိုယ်အလှအပတွေအဲ့လိုမျိုးကိစ္စတွေပါပါလာတဲ့အခုလို့ဖြစ်တာလို့ဒီသူတေသနာထဲမှာပြောထားတာပေါ့ဆရာနော်အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာရောဘယ်လိုအနေအထားရှိလဲပေါ့နော်ဒီဆေကျော်သက်အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာနိုင်ငံမှာရောအဲ့လိုသာဝေးလုပ်ထားတာကျွန်တော်မျိုးစဲလိုက်ရှာပြီးကျွန်တော်ကမတွေ့ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အသေးရုံအချိန်ကြီးရဲ့ပြပလုပ်နေတာမှာအဲ့ဒီရွယ်ဒီစိတ်တက်ကြတာနဲ့လာတော့မကြမ်းမတူရအောင်ဆိုတော့ပမာပြီမှာကျတော့စစ်တမ်းရှာကြည့်တာတော့ကျောင်းသားတွေမှာပေါ့ global school based student health service အဲ့ဒါကတော့နိုင်ငံတော်တော်များများမှလုပ်တာပေါ့ပမာနိုင်ငံမှာလုပ်တဲ့ GHO ကလုပ်တာပေါ့အဲ့မှာတော့ mental health အပိုင်းလေးတွေပါတာပေါ့ဒါပေမဲ့စိတ်ကြကြတာတော့လည်းမဟုတ်ဘူးဒီလိုနဲ့တက်တာပြောပါပြည့်လဲဆိုတော့မိမိကိုယ်တက်တည်ဖို့ကြိုးစားရတဲ့ agency တက်စီတာပေါ့ဒီကိစ္စပေါ်လာတာပေါ့အဲလေသမီးအဖြစ်သိကြကြတာနဲ့ဆက်နေကြတယ်များတာပေါ့နော်အဲဆိုတော့ဗမာနိုင်ငံရဲ့ဒေတာမှာအသက်73နှစ်69နှစ်ကျွဲမှာလူငယ်တွေအတွင်းမှာအခုတက်ပြီးကိုစဉ်းစားတာပေါ့အကူတက်သမား400နှောင်းရှိတာအဲရောက်ကြလေးရောမိန်းကလေးပေါ့နော်အဲတက်ပြီးကိုကျွေးစားတာတော့သူက 8.8 ပေါ့အဲကျန်တဲ့နိုင်ငံတွေမှာလည်းအဲ့လိုမျိုးပဲများတယ်လို့ခေါ်ပါပေါ့နော်ဒီလိုကတော့ဒီ UAD ပေါ့မိဆောင်ပေါ့ရယ်ခေါ်ပါပေါ့နော်ဒီတက်ကြရဲ့ပြဿနာအဲအဲ့ဒီပြတ်ကြတော့အဲ့ဒါနဲ့တော့ဆက်တွေ့ပေါ့ကိုကိုတက်ပြီးချင်းလေးပေါ်တက်ပြီးရဲ့ပြဿနာရားတယ်လို့ပဲဆိုလို့ရပါတော့နော
်ဟုတ်ကဲ့ဆရာကြီးဒီသူတေသနာထဲမှာပြောရတာလဲဆရာကြီးအခုလိုအရင်ထက်အများကြီးများလာတယ်ပေါ့နော်အဲ့ဒါအပြင်သူတို့ကပိုရေးကြည့်တာကအမိဘတွေအနေနဲ့ဒီမိကောင်ပေါက်အရွယ်လေးတွေပေါ့နော်သူတို့ရဲ့ဒီဖြစ်နေတဲ့စိတ်တက်ကြတဲ့အနေအထားတွေကိုမသိတဲ့အတွက်ဒီလူတော်တော်များများကအသက်ကြီးလာတဲ့အခါမှာစိတ်တက်ကြယောဂပြင်းပြင်းထန်ထန်ခံစားရတာများလာတယ်ပေါ့နော်အဲ့ဒီအသက်ကြီးတဲ့ခါမှာဒီဖြစ်တဲ့လူတွေရဲ့90ရာခိုင်နှုန်းလောက်ကအဲ့ဒီ14နှစ်လောက်ကနေစခဲ့တာဖြစ်တဲ့အတွက်အဲ့ဒီအချိန်လောက်ကသာကုခဲ့မယ်ဆိုရင်ပေါ့နော်အခုလိုမျိုးအသက်ကြီးတဲ့အချိန်မှာမခံစားရဘူးဆိုပြီးတော့သူတေသနာကနေထောက်ပြထားတာရှိပါတယ်ဆရာအဲ့ဒီခါကျတော့မြန်မာနိုင်ငံမှာရောဘယ်လိုအနေအထားမျိုးပေါ့နော်အခုအချိန်တွေကိုကာကွယ်နိုင်မဲ့အနေအထားမျို တွေ့ရလဲဆရာကြီ
းမင်းငယ်မလေးဒီပြဿနာနဲ့ပတ်သက်လာရင်မိဘကြီးတမယုံဝန်ထမ်းမျိုးအလုံးကနည်းနည်းလေးတော့ဒိဋ္ဌာမိရငဲနေတာပေါ့ဖြစ်တော့ဖြစ်နေတယ်ဒါမျိုးနဲ့တတိမထားမိကြတာပေါ့ဘယ်လိုမျိုးကစိတ်တက်ကြတာလဲဒီမှာမိဘပေါ့အရင်မှာစိတ်တက်ကြတဲ့လက္ခဏာလေးကိုသူကမသိဘူးဘာဖြစ်တခါလေကျတော့မိဘပေါ့အရင်မှာစိတ်တက်ကြတာလူကြီးနဲ့မတူတတ်ဘူးပေါ့နော်ဒီကြီးရတော့စိတ်တကြရင်စိတ်ညစ်တယ်စိတ်တကြတယ်ဘယ်လိုပုံစံနဲ့လာတတ်ဒီမဲ့ဒီကောင်ပေါ့မော်တခါလေးကျတော့ဒီကြီးကိုကလန်ကဆန်လုတ်တာလို့ဒေါသတွေကြီးတာလို့တော့မတော်ချင်တော့တာလို့ဘာမှစိတ်ဝင်စားတော့တာလို့အဲ့မျိုးလက္ခဏာလေးကဒီကောင်ပေါ့ရဲ့ဒီကလေးတွေမှာစိတ်တကြတဲ့လက္ခဏာနည်းနည်းထူးခြားမှုတွေရှိတယ်အဲ့ဒါကိုသူ့ရဲ့လေတခါလေးတတိမထားမိအကျောင်းဆရာဆရာမကြီးကလည်းတခါလေးတတိမထားမိတာရှိမှာပေါ့နော်တတိမထားမိတော့ဒီစိတ်တကြရတဲ့ဟာကိုသူကမသိလိုက်ကြတာပေါ့အခါဒီဆိုးရွားလို့ထင်ထင်ကြမှာပေါ့အဲ့ဒါကြောင့်အဲ့ဒီအကျိုးဆက်တွေကဒီကလေးတွေကဒီစိတ်တကြတော့ခံစားနေရတယ်အဲ့ဒါကိုသူရောစီးမကူလို့ဆိုရင်ဟိုကိုယ်ရတဲ့ဒီအထိလည်းဖြစ်နိုင်တယ်ဒါမှမဟုတ်အကြောင်းမတက်နိုင်တော့ဖြစ်မှာပေါ့ဒါမှမဟုတ်ကြည့်လာလို့ဆိုရင်စမ်းမဤပြဿနာတွေဆက်လက်ဖြစ်လာမယ်လို့ဒါမှမဟုတ်ရင်အရေးတူဘူးရစီကိုအဲ့ဒီဘက်ကိုရောက်သွားတတ်တာ
ဟုတ်ကဲ့ဆရာကြီးအဲ့တော့မိဘတွေအနေနဲ့ချုပ်တင်ပြီးတော့သိနိုင်အောင်ပေါ့ဆရာနော်ခုနကဆရာပြောတဲ့ဒီကလန်ကဆန်လုပ်တဲ့လက္ခဏာမျိုးတွေခုနကကြားမသွားခြင်းတာမျိုးတွေအဲ့ဒီလက္ခဏာလေးကိုဆရာကြီးမိဘတွေသိတာလောက်အောင်လေနည်းနည်းလေးဖတ်ရှင်းပြလို့ရမလား
အဓိကတော့ဒီအရမသိတတ်ကြလို့ဆိုရင်လူကြီးတွေမှာသိတတ်ကြတဲ့လက္ခဏာမျိုးလေးသူတို့ခံစားရတာပေါ့အဲ့ဒါအပြင်ဆက်ဆက်ကျွန်တော်ပြောတဲ့လက္ခဏာတွေပါအဲ့ဒီပုံစံနဲ့လည်းလာတာပေါ့သိတတ်ကြပြီဆိုတော့ဇောင်းရင်းတွေမှာသိတူမှာပေါ့အခါကြီးကတော့လေဒီမိကောင်ပေါ့ရယ်ကြီးကတော့ဇောင်းနဲ့သိတူတာကိုမပြဘဲနဲ့ဟိုအဖေကတည်းကလို့အမေကတည်းကလို့ဆိုရင်မလုပ်ချင်ဘူးသောသောဆိုတော့ကြည့်ဘူးအပီတို့အမီတို့ကမွေးကျန်းဆက်ဆရာမတို့ကိုသိကျမှဒေါသနဲ့ပေါ့သိပြန်တာမျိုးရှိတယ်။နောက်ပြီးတော့အဲ့ဒီကလေးတွေကတခါလေကျတော့ပြောစာမလုပ်တော့ဘူးပေါ့နော်။သိမှန်စာမမကြီးတို့သိတဲ့ကြတယ်။သိတဲ့ကြတော့စာလည်းမလုပ်ချင်တော့ဘာမှသိမှန်စာတော့ခံစားချက်လည်းခံစားလို့မရတော့ဘူး။ဒီကဲမှဘာမှမရှိဘူးခံစားတာပေါ့။မပြောတော့ဘူးပေါ့။မပြောတော့ကစာမလုပ်တော့ဘူး။အဲ့တော့သူစာညံ့တာစာမလိုက်နိုင်တာလို့အဲ့လိုမျိုးပြောတတ်ကြတာပေါ့နော်။တခါလေကျတော့သူတို့ကလည်းအာယုမဆိုင်နိုင်တော့ဘူး။သာမန်အောင်မဆိုင်နိုင်လို့အလုပ်ကလည်းအောင်မဆိုင်နိုင်တော့ဘူးကိုယ်ကိုအပြစ်တင်ခြင်းနဲ့ခါလိုက်ရင်ပြင်ခြင်းနဲ့အလိုမျိုးသိပြီပေါ့လားခါလိုက်ရင်လည်းတချို့ဒါဆက်နေနေရတဲ့ကလေးတွေဆိုရင်တော့ပြတ်ကြတဲ့အနေနဲ့မလာဘူးခန္ဓာကိုယ်မှာတိုင်းနာတာလို့ကောင်းကြိုက်တာလို့ကောင်းမှုတာလို့အဲ့လိုမျိုးခန္ဓာကိုယ်ယောဂလက္ခဏာအနေနဲ့လည်းခါဒီလာလာတွေ့ရတာပေါ့အဲ့ဒါလေးကိုမိဘတွေနဲ့တော့ပဲအချက်တွေတွေ့လာပြီးဆိုရင်ဟောဒီမှာအဆင်ပြေခံစားချက်ရှိတယ်လေဒီမှာဒါအခက်အခဲရှိတယ်လေပြတ်ကြများကြနေသလားအဲ့ဒါကိုကလေးတွေတိကျအေးအေးဆေးဆေးဆွေးနွေးပိုင်ပင်ဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာခုနကဒီလူကြီးရွယ်မှာပေါ့နော်ကြီးကြီးမားမားဒီစိတ်တက်ကြတဲ့အနေရမဖြစ်အောင်ကုသပေးနိုင်မှုအနေထားရောဘယ်လိုရှိလဲဆရာကြီးညီမကြီးမ
ပုံမပြင်းတော့ဒီအမမတို့စိတ်ကြယောဂါဘာမှထွေဦးစိတ်ကဘုခက်ခက်ခဲမရှိပါဘူးဆေးရလည်းလေကူရနိုင်ပါတယ်ပုံမပြင်းတော့ဒီလိုနဲ့လည်းဒီမိကောင်ပေါ့ရွယ်တို့ကလေးငယ်တွေမှာတော့ဆေးတစ်ခုရတော့အားပြုလို့မရပါဘူးအဓိကတော့စိတ်ပိုင်းဆိုင်ရာထောက်ကူပြုတာသူတို့နားလည်ပြီးတာမိဘတွေရောမကြောက်မဆင်းတဲ့ဆရာတွေရောသူ့ပုံဝင်ခြင်းအောင်ဖေးမာတာသူ့နဲ့ဆွေးနွေးပြီးတာအဲ့လိုမျိုးလုပ်ပြီးနိုင်တော့သူတို့စိတ်တက်ကြတာသက်သာသွားတာလက်ပင်သွားနိုင်တာပေါ့အဲစိတ်တက်ပြီးတော့ရတယ်ဒါမျိုးရဲ့စိတ်ပြေတော့လူတာပေါ့ဘာဖြစ်မှတစ်ခုရတော့စိတ်ထက်ကြတာနဲ့တက်တည်ပြီးတော့တစ်ခါကြီးကျတော့ကြောက်တာလားဒါမျိုးပုံမှန်တုတ်ပြန်မှုတစ်ခုသလားအဲ့လိုမျိုးသူတို့ခွဲတက်တာရဲ့ရှိကြမျိုးပေါ့ကောင်းတာကတော့ကျေးရီအလိမျိုးတစ်ခုခုထူချလာပြီးသူအပြုအမူတွေပြောင်းလဲလာပြီးခံစားချက်တွေပြောင်းလဲလာပြီးဆိုရင်တော့နားလေတဲ့စက်မိုက်ဝန်ထမ်းတွေလူဆိုင်ရာတိုင်ပင်ကြည့်တာတော့အကောင်းဆုံးဖြစ်မှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဥုံကင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်ပြန်လည်တည်ထောင်ရေးအတွက်အစိုးရကကြိုးပမ်းနေစဉ်မှာအကြမ်းဖက်မှုအန္တရာယ်ကြုံတွေ့နေရပုံကိုဥုံကင်းကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အာဆာခေါ်ရိုဟင်ဂျာကယ်တင်ရေးတပ်အကြောင်းပြည်တွင်းပြည်ပမှာအမျိုးမျိုးပြောဆိုရေးသားကြပါတယ်အာဆာအဖွဲ့ကိုဆော်ဒီအရေဗျာအခြေစိုက်အုပ်စုကကူညီထောက်ပံ့နေတယ်လို့ရင်းမှုချုပ်ဝင်းထွန်းကပြောဆိုတာကိုအောက်တိုဘာ23ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြပါတယ်ဒါပေမဲ့အာဆာအဖွဲ့ကတော့နိုင်ငံတကာအကြမ်းဖက်ဂိုင်းတွေနဲ့လုံးဝအဆက်အသွယ်မရှိဘူးလို့ဆိုပါတယ် ဘုရားတော်မောင်တော်ကိုရိုဟင်ဂျာနယ်မြေလို့ဖို့အာဆာအဖွဲ့ကရည်ရွယ်တယ်လို့ပြည်ထောင်ဝင်ကြီးကပြောပါတယ်။ရခိုင်ပြည်နာကိုဂျီဟာဘာသာရေးစစ်ပွဲအဖြစ်အသွင်ပြောင်းပြဖို့တရားလုံးအစ္စလာမ်အုပ်စုကစိတ်ဝင်စားနေပုံရပါတယ်။ရခိုင်ပြည်နယ်မှာဘာသာရေးစစ်ပွဲဆင်နွှဲဖို့အတွက်အင်ဒိုနီးရှားနိုင်ငံအားချေချွန်းမှာစစ်တပ်နဲ့တပ်တူတွေရှိနေပြီး စစ်တပ်ဖို့စီရင်ပေးထားသူ1000လောက်ရှိတယ်လို့သိရပါတယ်။အာဆာမအင်အား4000လောက်ရှိတဲ့အနေနဲ့2000နီးပါးရဲ့အမည်စင်းရထားတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတာကိုဒီဗီဗီသတင်းမှာဖော်ပြပါတယ်။အာဆာရဲ့လူအင်အားကိုမှန်းဆပြောဆိုနေတာကများပြီးခိုင်လုံတဲ့အထောက်အထားကတော့နည်းနေပါတယ်။နိုင်ငံသားသတင်းမီဒီယာတွေဟာအာဆာဂိုင်းအကြောင်းရေးတာနေပြီး ရခိုင်ကထွက်ပြေးသူဦးရေတိုးပွားပြီးဒုက္ခရောက်ရပုံကိုသာဦးစားပေးကြတာများပါတယ်။ရခိုင်ကထွက်ပြေးသူတွေဟာသူတို့ကိုလက်နက်ပေးဖို့စစ်တကောင်းမျိုးဆန္ဒပြပွဲမှာတောင်းဆိုကြပေမဲ့အာဆာနဲ့ဆက်ဆံမှုရှိမရှိမသိနိုင်ပါဘူး။အာဆာလက်နက်ကန်အဖွဲ့ဟာဘာသာရေးယုံကြည်ချက်ကိုအခြေခံပြီးဖွဲ့စည်းထားတာမို့စိတ်ပိုင်းဆိုင်ရာမှာအောင်မြင်မှုကိုအဓိကထားပုံရပါတယ်။တိုက်ပွဲတွေမှာအာဆာဘက်ကအကြ
်ဘင်္ဂလီဒုက္ခသည်တွေကိုလူမှုရေးအကူအညီထောက်ပံ့တဲ့အစ္စလာမ်အဖွဲ့အစည်းတွေရှိသလိုအစိုးရကိုတော်လှန်မှုပြင်ဆင်နေတဲ့တရလွန်အစ္စလာမ်ဂိုင်းတွေလည်းရှိပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလာမ်ဘာသာရေးအဖွဲ့ကြီးကတော့အကြမ်းဖက်မှုကိုစတင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်အာသာအစိုးရအကြမ်းဖက်အဖွဲ့ကိုအပြင်းအထန်စတင်ရှုံ့ချတယ်လို့မြန်မာအစ္စလာမ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်တချို့ကလည်းအာသာအကြမ်းဖက်လှုပ်ရှားမှုဟာဗမာအစိုးရတပ်တွေစစ်ဆင်မှုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့မြင်ကြပါတယ်ဗမာစစ်ခေါင်းဆောင်ပိုင်းကိုတန်ခတ်အရေးယူတာမျိုးလို့ဖို့အမေရိကန်နဲ့ဥရောပကစဉ်းစားလာတဲ့အထိအာသာလှုပ်ရှားမှုကြရဲ့ရိုက်လာပါတယ်။ဒါပေမဲ့မြန်မာဟာအိန္ဒိယနဲ့တရုတ်စီကစစ်ပစ္စည်းတွေရယူနေတာမို့အနောက်တိုင်းတန်ခတ်အရေးယူမှုဟာထိရောက်အောင်မြင်မှုအလားအလာမရှိကြောင်းမျက်မှောက်ကသမိုင်းကတက်တည်ပြနေပါတယ
်။အာသာလှုပ်ရှားမှုနောက်ကျောင်းကိုသိနေတဲ့အိန္ဒိယအစိုးရကသာဘင်္ဂလီဒုက္ခသည်နဲ့အကျန်းဖက်ဂိုင်းတို့ရောထွေးဆက်တင်ဖြစ်နေပုံကိုသတိထားမိပုံရပါတယ်။ဩဂုတ်လနှောင်းပိုင်းကစတဲ့လက်နက်ကင်ပဋိပက္ခမှာရိုဟင်ဂျာမွတ်စလင်3000လောက်သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောပါတယ်။ရိုဟင်ဂျာပြည်ထနာကိုအစ္စလမ်တရားလွန်ဝါဒီသို့မဟုတ်ဘင်္ဂလားအကျန်းဖက်လှုပ်ရှားမှုအဖြစ်ဗမာအစိုးရကဝါဒဖြန့်နေတယ်လို့လဲဆိုပါတယ်။ရိုဟင်ဂျာကိုဘင်္ဂလီလို့မခေါ်ဖို့မြန်မာအစိုးရကိုထပ်တလဲလဲပြောရတယ်လို့လဲမမုတ်အလီကဆိုပါတယ်ဒီနေရာမှာရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအကြမ်းဖက်မှုနှိမ်နင်းရေးဟာရပ်တန့်နေမဲ့သဘောရှိပါတယ်အစ္စလမ်အစွန်းရောက်ဂျီဟတ်လှုပ်ရှားမှုမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညှင်းဆို့ထားပါတယ
်ရခိုင်ဘင်္ဂလားဒေ့ရှ်နေဆက်တည်မှာကောလာဟာလနဲ့အမှားအရင်းတွေများတာကြောင့်အခြေအနေပိုဆိုးကုန်တယ်လို့မြန်မာပြည်ဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမဟောင်းအငိမ့်စားဗိုလ်မှူးချုပ်အနုပ်ကူမာချက်မာကပြောတာကိုအောက်တိုဘာ9ရက်နေ့ထုတ်ဒက္ခာထရီဘျူးန်သတင်းစာမှာဖော်ပြပါဗျာ။1980ပြည်လွန်နှစ်ကစပြီးရိုဟင်ဂျာလက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ခဲ့တာမို့တရလွန်အစ္စလမ်ဂျီဟတ်နဲ့မပတ်သက်ဘူးဆိုတာသဘောပေါက်ကြပါတယ်။ရိုဟင်ဂျာလက်နက်ကိုင်ရဲ့ခြေကုပ်စကားဟာစစ်တကောင်းဖြစ်ပါတယ်။ဒါကိုအာရဗ်ဒေသကအစ္စလမ်ဂျီဟတ်စစ်ပွဲနဲ့ဆက်ဆက်တယ်လို့ပြောဆိုတာမျိုးဟာနိုင်ငံရေးဝါဒဖြန့်ကျက်လူဖြစ်နေပါလေ။ဒါကြောင့်အကြမ်းဖက်မှုကိုနေနေရမှာလက်နက်ကင်တိုက်ခိုက်တဲ့ဤတင်မကပဲအခြေခံပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့လည်းအရေးကြီးပါတယ်။ဒါကြောင့်အာဏာအကြမ်းဖက်ကော်မရှင်ကထောက်ခံတင်ပြထားတာတွေကိုအလေးအနက်အကောင့်ထည့်ဖော်ရပါလိမ့်မယ်။ဒေါ်စုဥက္ကဋ္ဌလုပ်ပြီးလူမှုဝန်ထမ်းဝန်ကြီးဒုဥက္ကဋ္ဌလုပ်တဲ့ရခိုင်ပြည်လူသားချင်းစာနာမှုအကူအညီအထောက်ပံ့ရေးပြည်내နေရာချတိုင်းနဲ့ဖွံ့ဖြိုးရေးစီမံကိန်းဟာအာဏာကော်မရှင်ရဲ့ထောက်ခံတင်ပြမှုတစ်ခုဖြစ်ပါတယ်။ဝင်ကြီးဌာနအဆင့်ရှိတဲ့ရခိုင်ရေးဟာရုံးကိုတည်ထောင်ပြီးလက်တွေ့လုပ်ကိုင်ပြသဖို့အာဏာကော်မရှင်ကအကြံပေးထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကထုတ်လွှင့်တာဖြစ်ပါတယ်
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ငញ្ញញရင်ဖြစ်စင်မှာအလုံးပါဝင်နိုင်ရေးအတွက်အစိုးရနဲ့တက်မတော်အနေနဲ့ NCA ထက်ခြေပြန်းတဲ့နီလန်းတွေကိုလည်းကြိုးပမ်းသွားဖို့မြို့မျိုးသားပါတီကနေတိုက်တွန်းခဲ့ပါတယ်ပထမကဘာစစ်တွင်စစ်မှုထမ်းခဲ့ကြတဲ့ချင်းလူငယ်152ဦးအတွက်တတိယပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်တူဖွင့်ပွဲကျင်းပခဲ့တယ်ဆိုတာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတိုင်းက NCA လက်မှတ်ရေးထိုးရမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တိုင်းသာခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ
ကျမကနန်းဟော်မှာရှင်းတဲ့တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါငင်းချမ်းရင်ဖြစ်စင်မှာတိုင်းသာလက်နက်ကိုင်အဖွဲ့အလုံးပါဝင်လာနိုင်ရေး NCA ထက်ကျေပြန့်တဲ့နီးလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တက်မတော်ကိုမွန်မျိုးသားပါတီ MNP အထွတ်ထွေအသွင်းရေးမှူးနိုင်လည်ရီဓမ္မကတိုက်တွန်းလိုက်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်နှစ်နှစ်ပြည့်မြောက်တဲ့အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ထက်ပိုမလာတဲ့အပြင် NCA လမ်းကြောင်းကိုလက်မခံတဲ့မြောက်ပိုင်းမဟာမိတ်လူအင်အားကြီးအဖွဲ့တွေပေါ်လာတဲ့အတွက်သူတို့လည်းလက်ရှိမြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာအဓိကကျတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လာနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်NCA နဲ့အပြည့်အစာချုပ်တွေထက်နိုင်ငံရေးဆွေးနွေးပွဲတွေကပိုပြီးအဓိကကျတဲ့အတွက်နိုင်ငံရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာနိုင်ဖို့ဦးစားပေးဆောင်ရွက်သွားဖို့ကိုလည်းနိုင်လည်ရီတမကပြောပါတယ်
။ပထမကဘာစစ်အတွင်းပြင်သစ်နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းပြည်နယ်ဖလားမြို့နယ်လုံပန်းကျေးရွာကချင်းလူငယ်152ဦးအတွက်နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်သူပွဲခန္ဓာကိုအောက်တိုဘာလ18ရက်နေ့မှာကျင်းပခဲ့ကြပါတယ်။အမြင့်၉ပေရှိတဲ့နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်ကိုလုံပန်းကျေးရွာဝင်မှာစိုက်တုခဲ့ကြတာဖြစ်ပြီးဂုံပြုပွဲခန်းနာကိုစီကားတိုက်မြိုက်စွာကျင်းပခဲ့တာဖြစ်ပါတယ်။လုံပန်းတိုက်နယ်လူကြီးဝဏ္ဏကျော်ထင်ဥလူမုံဦးဆောင်နဲ့လုံပန်းတိုက်နယ်ကချင်းလူငယ်150ဦးတို့ဟာ1918ခုနှစ်ပရမကဘာစစ်ကာလမှာပြင်သစ်နိုင်ငံကိုသွားရောက်စစ်မှုထမ်းဆောင်ခဲ့ကြပြီးမျိုးဆက်သစ်လူငယ်တွေအနေနဲ့ရဲစံတသိပြည့်စုံတဲ့ချင်းဘိုးဘွားတွေရဲ့ရဲရင်မှုကိုသိလာစေဖို့အတွက်အခုလိုကြောက်တန်စိုက်သူရချင်းဖြစ်တယ်လို့နှစ်တရာပြည့်ကြောက်တန်စိုက်သူဝယ်ဖျင်းမြောင်းရေးကော်မတီတာဝန်ခံသောမတလင်းကပြောပါရယ်ဥလူမုံကသမိုင်းဝင်ပင်လုံစာချုပ်မှာချင်းလူမျိုးကိုဆက်လက်သူအဖြစ်လက်မှတ်ရေးထိုးခဲ့လို့သူလည်းဖြစ်ပါရယ်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေသူတွေကိုလူမှုကူညီရေးဆောင်ရွက်နေတဲ့တင်ကဟလက်ကန်ရခိတအဖွဲ့ကခေါင်းဆောင်တူဦးဖြစ်သူအမ်တကြီးခေါ်ကိုတန်းရွှေကိုဒီလ15ရက်နေ့ညနေပိုင်းကမြောက်ဦးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ကိုအမ်တကြီးကိုလွန်ခဲ့တဲ့ဧပြီလကရှစ်ကြိမ်မြောက်ရခိုင်တပ်မတော် AA ဖလားဘော်လုံးပွဲကျင်းပဖို့စီစဉ်ခဲ့မှုနဲ့ဖမ်းဆီးခံနေရတဲ့မြောက်ဦးမြို့မြတ်တန်းဆောင်စီရတော့ကိုခိုင်နေမင်းတို့နဲ့အမှုတွဲဖြစ်ပြီးဝရမ်းပြည့်အဖြစ်ကြေညာထားတဲ့အတွက်အခုလိုဖမ်းဆီးရတာဖြစ်တယ်လို့မြောက်ဦးမြို့နယ်ရဲစခန်းမှူးကပြောပါရယ်ကိုအမ်တာကြီးကိုမြောက်ဦးမြို့မှာရုံထုတ်ပြီးမတရားအတင်းဆက်သွယ်မှုပုံမှန်18/1/19တို့နဲ့တရားစွဲဆိုထားပြီးလုံခြုံရေးစိတ်မချရဆိုတဲ့အတွက်ရဲအဆောင်လျှောက်တွေနဲ့နောက်တနေ့မှစစ်တွေအကျဉ်းထောင်ကိုပို့ဆောင်ခဲ့ပါရယ်ရခိုင်တပ်မတော် AA ဖလားဘော်လုံးပွဲကျင်းပခဲ့တဲ့မြတ်တန်းဆောင်ဆရာတော်နဲ့ကိုခိုင်နေမင်းတို့ကိုမတရားအတင်းဆက်သွယ်မှုပုံမှန်18/1/19တို့နဲ့တရားစွဲဆိုထားပြီးစစ်တွေအကျဉ်းထောင်မှာထောင်ဒဏ်နဲ့ချမှတ်ခံနေရပါတယ်
။မုံပြင်းနယ်လှုပ်တော်ကဝန်ထမ်းတစ်ထန်တွေမှာငွေကြီးတောင်းခံတယ်ဆိုပြီးတန်ကြားခံရတဲ့ဦးစီးရရှိကိုဝန်ထမ်းလှုပ်ထုံးလုပ်နေဥပဒေအရစစ်ဆေးပေါ်ပေါက်ခဲ့တဲ့အတွက်ရာသူကလည်းရှော့ချပြီးတော့ဘရင်ပြင်းနယ်ဘက်ကိုပြောင်းရွှေ့အရေးယူလိုက်တယ်လို့ပြင်းနယ်သွေးသွေးအုပ်ချုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးစိုးမြင့်ကပြောပါတယ်။အသက်ခံခံရတဲ့လှုပ်တော်ငယ်ရန်စည်းငါးဦးထံကနေလှုပ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ညွှန်ကြားရေးမှူးတို့ကိုကြောဖို့အတွက်တူးလင်လှဆာနှစ်လှဆာနဲ့ညီမျှတဲ့ကြံ့ငွေ၃သိန်းတောင်းခံခဲ့တဲ့ဆိုပြီးဦးစီးမှုကိုရေးယူပေးဖို့အတွက်အငယ်ရန်စည်းသူကဇူလိုင်လ၄ရက်နေ့မှာလှုပ်တော်ကိုတန်ကြားခဲ့တာပါ။တန်ကြားချက်ရမိုးပြင်းနယ်လှုပ်တော်တန်ကြားစာနဲ့အတနာခန့်စာလှိလာ၃လစီစီရေးကော်မတီတို့ကနေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးသူကနေတစ်စက်ပြည်နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေဝန်ထမ်းလှုပ်ထုံးလုပ်နေဥပဒေအရစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာစစ်ဆေးပေါ်ပေါက်ခဲ့လို့အခုလိုအေးအေးယူခံရတာဖြစ်ပါတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အာစီအက်အက်စ်အက်အက်စ်အေခေါင်းဆောင်ဒုတိယပို့ချုပ်ကြီးရွတ်စုဦးဆောင်တဲ့အဖွဲ့ဟာရှမ်းပြည်တောင်ပိုင်းမြို့နယ်တချို့ဒေသခံလူထုအဖွဲ့အစည်းတည်တည်ကကိုယ်စားလှယ်တွင်နဲ့တွားရောက်တွေ့ဆုံခဲ့ပါတယ်အော်တိုဘာလ၁၈ရက်မနက်ပိုင်းမှာဒုတိယပို့ချုပ်ကြီးတဲ့အဖွဲ့ကတောင်ကြီးမြို့ရှမ်းစာပေရင်ကျမှုခမ်းမမှာဒေသခံလူထု ကိုရှမ်းစာတင်ရုံညွန်းတန်းကိုအထက်တန်းထိစာအုပ်တွေထုတ်လုပ်နိုင်အောင်ကြိုးစားဖို့တက္ကသိုလ်တွေဖွင့်လှစ်နိုင်အောင်ကြိုးစားဖို့အစီအက်ဆက်အက်ဆက်အေခေါင်းဆောင်ကတိုက်တွန်းပြောဆိုခဲ့ပါတယ်ဒုတိယပို့ချုပ်ကြီးရွတ်စုနဲ့တွေ့ဆုံပွဲကိုတောင်ကြီးပုံအင်းပင်လောင်ညောင်ရွှေစီဆိုင်ကဒေသခံတွေအပြင်ပင်လုံမိုင်းပန်လဲချကရှမ်းစာပြည်ရင်ကျေးမှုကော်မတီကကိုယ်စားလှယ်၃၀၀ကျော်ပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အောက်တိုဘာလ15ရက်နေ့မှာကျင်းပခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရဲစေးရေး NCA လက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အခမ်းအနားမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေတိုင်းသာလက်နက်ကိုင်အဖွဲ့စည်းတိုင်းက NCA လက်မှတ်ရေးထိုးရမယ်လို့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်တိုင်းသာခေါင်းဆောင်တွေဘလို့အမြင်ရှိနေတယ်လဲဆိုတာကိုနမဟောမ်ကနေစူးစီးတင်ဆက်ထားပါတယ်။
နေပြည်တော်မှာကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အခမ်းအနားမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုင်း NCA လက်မှတ်ထိုးဖို့လိုအပ်တယ်လို့တမတော်ကကွယ်ရေးဦးစီးချုပ်ပေါ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုပြောပါရယ
် NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့စည်းတန်းကလက်မှတ်ရေးထိုးရမှာဖြစ်ပါပြစ်ကတိုက်ခိုက်မှုမရှိလို့လက်မှတ်ရေးထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ် NCA ဟာအမိနာမအားဖြင့်ပြစ်ကတိုက်ခိုက်ရေးသဘောတူစာချုပ်ဖြစ်ပါတယ်အနှစ်သာအားဖြင့်တော့ဒီတဲ့ပုံမူကျင်ပြမှာနေဆိုင်မှာဒါကြောင့် NCA ကိုလက်မှတ်ရေးထိုးဘလို့အကြောင်းအခိုင်အမာပြောကြားလိုပါတယ
် NCA စာချုပ်ကိုမရမနေလက်မှတ်ရေးထိုးခိုင်းတာတိုင်းပြည်ငြိမ်းချမ်းရေးရဖို့အလံဝေးစီမယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ
် NCA ကိုအကြီးအလယ်မဆွေးနွေးရသေးပဲနဲ့အားလုံးလက်မှတ်မထိုးအဖြစ်ထိုးရမယ်ဆိုတာကတော့ငြိမ်းချမ်းရေးနဲ့ပို့ပြီးတော့ဝေးသွားစေနိုင်တယ်လို့ညင်တယ်အတဲအကျဖီအားပေးပြီးလက်မှတ်ထိုးခိုင်းမယ်ဆိုရင်ငြင်းချင်ရင်မရပဲနဲ့ပြဿနာဒီတက်မကရှုပ်ထွေးပြီးပူပြီးရှေ့ချသွားနိုင်တယ်လို့မှတ်ချက်ပေးလိုပါတယ်ခင်ဗ
ျ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ငြင်းချင်ရင်ဖော်ဆောင်ရေးဦးဆောင်ကော်မတီမှပါဝင်တဲ့ဗိုလ်မှူးကြီးဆိုင်ငင်းကတော့ NCA သွားနေတဲ့လမ်းကြောင်းဟာမမှန်သေးတဲ့အတွက်ငြင်းချင်ရင်လုပ်ငန်းစဉ်ကတိုးတက်မှုမရှိဘဲတက်နေတယ်လို့ပြောပါတယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့မှပါဝင်တဲ့ TNLA တအန်းပလောင်လက်နက်ကင်တပ်ဖွဲ့ကတော့ NCA အလုပ်မဖြစ်တာဟာတပ်မတော်မူ600ကျောင်းဖြစ်တယ်လို့ပုံမူတအကျော်ကပြောပါရယ
် NCA တို့ကအလုပ်ပါဝင်လက်မမထူးနိုင်တာလဲအဲ့တပ်မတော်ရဲ့မူ600ကျောင်းအခုလဲဒီဒီဆောက်တို့ကဖြစ်ပြီးပြန်ပြောလာတာဆိုတော့အတိုင်းတော့ဘက်ကလက်မခံနိုင်တာဘူးအလုပ်မဖြစ်တဲ့ဟာကိုဒီထမှမီးအတုံးပြူတာ
တိုင်းရင်းသားလက်နက်ကင်ဒေါ်လာရင်တပ်ဖွဲ့22ဖွဲ့ရှိတဲ့အနေနဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့10ဖွဲ့သာရှိပြီးဝပီသွေးစည်းညညရေးတပ်မတော် UWSA ခေါင်းဆောင်တဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာရင်9ဖွဲ့က NCA ကိုလက်မခံသေးသလိုမွန်ပြည်သစ်ပါတီနဲ့ကရင်နေမျိုးသားတိုးတက်ရေးပါတီတို့ဦးဆောင်ပါဝင်တဲ့ UNFC အဖွဲ့ကလည်း NCA စာချုပ်စတင်ရေးဆွဲစဉ်ကပါဝင်ခဲ့ပေမဲ့ခဏအထိလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေကွဲပြားနေတဲ့အထက်ရမျက်အင်အားစုပေါ်လာတာဟာမွန်လူထုတွေအကြားမတူကွဲပြားတဲ့အမြင်တွေရှိနေပါတယ်။ရမျက်အင်အားစုကလည်းနောက်ထပ်မွန်ပါတီအသစ်တစ်ခုထူထောင်မှာကိုလည်းမွန်လူထုအဖွဲ့အစည်းတွေကလည်းမလိုလားကြတဲ့အခြေအနေမှာရှိနေပါတယ်။မြင်းစနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ရမညာအင်အားစုပေါ်လာတာဟာမွန်ပါတီအသစ်သူထောင်ဖို့မဟုတ်ဘူးလို့ရမညာအင်အားစုမှပါဝင်နေတဲ့တောက်တမင်းစိုးလင်းကအခုလိုပြောပါတယ
်။ကျွန်တော်တို့ကမွန်နေညညကြီးမွန်ပါတီပေါင်းစည်းတဲ့အဓိကပဲ။တကယ်လို့ဒီကြားထဲမှာကျွန်တော်လှုပ်ရှားနေရင်လည်းဒီမွန်နှစ်ပါတီသုံးပါတီပဲပြောဘူးနော်။ပေါင်းရမယ်ဆိုရင်ကျွန်တော်လှုပ်နေအလုပ်ကိုရပ်လိုက်မှာ။ပါတီဖွဲ့ဖို့ကစူးစမ်းမှာမဟုတ်ဘူး။
ရမညာအင်အားစုရဲ့ရည်တည်ချက်ဟာမွန်တမျိုးသားလုံးအတွက်အကျိုးရှိတယ်ဆိုပြီးရမညာအင်အားစုနဲ့လုပ်ငန်းပူးပေါင်းလှုပ်ဆောင်သွားဖို့မကြခင်ကမှသဘောတူထားတဲ့မွန်လူငယ်စုံရက်ကတာဝန်ခံမင်းစာနီဦးကအခုလိုပြောပါဗျာ။
ကျွန်တော်တို့ MRF အနေနဲ့တို့နဲ့ပူးပေါင်းတဲ့အကြောင်းရင်းကလည်းတို့ရဲ့ရည်တည်ချက်ဆိုတော့စစ်စစ်ကြကြပြီးမှကျွန်တော်တို့နဲ့ပူးပေါင်းတာနောက်တစ်ခုကတို့အကယ်လို့များ ဒီကြားထဲမှာဟိုအမျိုးသားကောင်းဖက်မရောက်ခင်မှာပါတီဖွဲ့တာပဲဖြစ်ဖြစ်အကယ်လို့တို့လောက်မဖြစ်မဲ့ဆိုလို့ရှိရင်ကျွန်တော်တို့ LWF နဲ့တို့ကိုကြောခိုင်းပါပဲ
တပိမဲ့လေပါတီအတိတ်သူထောင်မလားပါတီပေါင်းစည်းရေးကိုပဲဆက်သွားမလားဆိုတာကိုတော့2018ခုနှစ်စာမိုင်းမှာကျင်းပမဲ့ညီလာခံကနေဆုံးဖြတ်သွားမယ်လို့ဒေါက်တာမင်းစိုးလင်းကပြောပါတယ်။ရမညအင်အားစုနဲ့တန်ကားတော်တွေဥဆောင်တဲ့ပါတီပေါင်းစည်းရေးအဖွဲ့တို့ပူးပေါင်းပြီးတော့2018နှစ်စာမိုင်းလောက်မှာညီလာခံတရက်ကျင်းပဖို့အစီအစဉ်နေပါတယ်။ရမညအင်အားစုအပေါ်မော်နိုင်ငံရဲကိုအနိကဆောက်ကြည့်လည်လာနေတဲ့မင်းမင်းနွယ်ကအခုလိုတုံ့တက်ထားပါတယ်။
ရာဇူရီအားလုံးပူပေါင်းပါဝင်ဖို့မရှိဘဲနဲ့ကိုဘာသာကိုပါတီရဲ့အစ်စ်ထောင်လိုက်မှဆိုရင်တော့မအောင်ဘူးပေါ့ညီလာခံလှုပ်ပြီးတော့မှညီလာခံနဲ့ဆုံးဖြတ်ချက်အတိုင်းသွားမှဆိုရင်တော့ဒါမော်လတက်ပူရောအကျိုးများလိမ့်မယ်လို့ယူဆတာပေါ့နော်
မွန်လူထုတွေအနေနဲ့ကတော့ဘာတီပေါင်းစည်းရဲ့ဘက်လိုလာကြပါတယ်။ဘာတီအစ်စ်တခုထပ်ပေါ်လာမှာကိုစိုးရိမ်နေကြပါတယ်။လက်ရှိမှာတော့မွန်မျိုးသားပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဆိုပြီးဘာတီနှစ်ခုကွဲနေတယ်လို့မွန်နှစ်ပါတီကနေထုတ်ပယ်ခံရသူတွေဘာတီကအနာပေးခံရသူတွေတတိပုဂ္ဂလကိုယ်စားလှယ်တွေပါတဲ့ရမညအင်အားစုဟာမွန်တမျိုးသားလုံးကိုကိုစားပြုတဲ့ဘာတီတခုပေါ်ထွက်လာဖို့အတွက်မွန်လူထုတွေရဲ့သဘောထားဆန္ဒကောက်ယူလျက်ရှိနေပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ငင်းချမ်းရဲ့ဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့အလုံးပါဝင်နိုင်ရေး NCA ထက်ကျဲပြတဲ့နီလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တပ်မတော်ကိုမွန်အမျိုးသားပါတီကနေတိုက်တွန်းခဲ့ပါတယ်။ပရမကပတ်စစ်အတွင်းပြင်သစ်နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းပြည်နယ်ကချင်းလူငယ်152ဦးအတွက်နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်ထူဖွင့်ပွဲအခမ်းအနားကျင်းပခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VU ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းဒူမီတာ24 32 39ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်မှာတော့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလှော်တွေကိုပြန်လည်နားဆင်ရမှာပါကျန်လာရင်းညာပိုင်းအစီအစဉ်တွေအဆုံးမသက်ခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်စပိန်ဆူရကဆွေးနွေးညီနိုင်မှုတွေမလုပ်ဘဲကတလုံညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းချောက်နေမယ်ဆိုရင်ဒေသနာလွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်တော်မှာဖြစ်ကြောင်းကတလုံညာကောင်းဆောင်ကာလစ်ပိုချတမွန်ကဒီကနေ့ပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရကွိုင်းကတော့ကတလုံညာဒေသမှာဒီလက်ဆန်းကကျင်းပတဲ့လူမှုဆန္ဒခရီးပွဲပြီးတရားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခြင်းရှိမရှိဒီကနေ့ကြာသပတေးနေ့နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဆိုလဲကတလုံညာကောင်းဆောင်ကိုပြောဆိုထားတာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ကန်တခုကိုတာလီဘန်တပ်ဖွဲ့တွေဒီကနေ့ဝင်ရောက်စီးနင်းတိုက်ခတ်ရမှာစစ်သား43ဦးထပ်မံကြာဆုံးခဲ့ကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကန်ဒါမျိုးကစစ်ကန်မှာမနေ့စောပိုင်းတိုက်ခတ်မှုကြောင့်စစ်သား9ဦးဒဏ်ရာရရှိခဲ့ပြီး6ဦးပျောက်ဆုံးနေပါတယ်။စီးနင်းတိုက်ခတ်ခဲ့တဲ့တာလီဘန်တွေထဲက10ဦးသေဆုံးကြောင်းလည်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုထားတာပါ။ပြပမှာတက်စစ်ဖွင့်လှစ်ထားတဲ့ငွေစင်းတွေနဲ့ပတ်သက်နေတဲ့ပနားမပေပါစ်လို့လူတီများတဲ့ထောက်ထားတွေနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်စ်ရှာရီဖ်ကိုအကျင့်ပြချဆမှုနဲ့တရားစွဲဆိုလိုက်ပါတယ်။အစ္စလာမဘတ်မြို့တော်ကအကျင့်ပြချဆမှုတိုက်ဖြစ်ရေးတရားရုံးရဲ့ဒီကနေ့တရားခွင်မှာတော့အသက်68နှစ်အရွယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအပြင်သမီးဖြစ်သူမာရီယာနဲ့သမက်ဖြစ်သူမိုဟာမက်ဇဖတာတို့ကိုပါတရားစွဲဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်မချတဲ့ရဲတွေကထပ်မံထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကွင်းပြုလိုက်ပါတယ်။တင်းနှုံနေနေကဆလို့ဘင်္ဂလားဒေ့ရှ်နေဆန်နီရောက်လာခဲ့ကြပြီးဝန်ကွင်းရဖို့စောင့်ဆိုင်းနေကြတဲ့ရိုဟင်ဂျာဒုက္ခသည်ခံမှန်းချေ1000လောက်ကိုအမြန်ဆုံးဝန်ကွင်းပေးဖို့ကုလသမဂ္ဂကတိုက်တွန်းခဲ့ပြီးဒီကနေ့မှပဲဘင်္ဂလားဒေ့ရှ်အနေနဲ့ကအာဏာပိုင်တွေကဝန်ကွင်းပြုလိုက်တာပါ။ကပ္ပိနေမြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကလွန်ကျွေးကင်းစကန်30လောက်ကို ARSA ဆွေရောက်ဘက်ကတက်ခတ်ခဲ့တာကိုမြန်မာလွန်ကျွေးတပ်တွေကလက်လံချေမှုရကနောက်ဆက်တွဲပရိပကတ်တွေနဲ့တူဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်း58000ကျော်ရှိနေဖြစ်ကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့် engineer ကတော့ Vitek Zonya ဖြစ်ပါတယ်။ VOE American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနံပါတ် 24 25 32 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ သောရရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးငြိမ်းချမ်းတဲ့ညတညဖြစ်ကြပါစေ။ PUA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.